ရုရှားကယူနန်စင်းတွေကိုတုတ်ကိုတင်ပို့တဲ့နေရာမှာမြန်မာနိုင်ငံကတဆင့်အသုံးပြုနေရဲဆိုပြီးတော့ energy intelligence ဆိုခေါ်တဲ့စွမ်းအစံရအွန်လိုင်းသတင်းကိုကူကားပြီးတော့မြန်မာနောက်သတင်းတရားကဖော်ပြပါရတယ်။ယူနန်စင်းပေပါတန်းကျော်တင်ဆောင်နိုင်တဲ့ယူနန်တင်သမောတုံးစီဟာ နော်မှာယူနန်နဲ့သဘောတန်ခွေလုပ်ငန်း MOGE တို့ရဲ့ယူနန်တူထောင်ကံတွေတည်ရှိတယ်လို့ဆိုပါတယ်။အဲဒီကနေပြီးတော့မြန်မာယူနန်နဲ့သဘောလုပ်ငန်းနဲ့တရုတ်ကုမ္ပဏီတို့ပူးတွဲလုပ်ကိုင်နေတဲ့ယူနန်ပိုင်လိုင်းကတဆင့်တရုတ်နိုင်ငံယူနန်ပြည်တဲ့တဲမှာရှိတဲ့ယူနန်ချက်စစ်ုံကိုတင်ပို့ခဲ့တယ်လို့ဖော်ပြပါရတယ်။ ရုရှားကဝန်ထမ်းဒီယူနန်စင်းပမာဏကိုမြန်မာနိုင်ငံအတွင်းတစ်ခုတည်းသောယူနန်ချက်စစ်ုံကချက်လက်ချက်လုတ်လေပတ်ဖို့အတွက်အင်အားမရှိနိုင်ဘူးလို့ဖော်ပြပါရတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရုရှားယူနန်တင်ပို့မှုတွေကိုဥရောပဘက်ကပိတ်ဆို့အရေးယူလာရတဲ့နောက်ပိုင်းရုရှားနိုင်ငံဟာသူ့ရဲ့ယူနန်တွေကိုရောင်းချဖို့အတွက်အာရှနဲ့အာဖရိကဘက်ကိုဈေးကွက်လှည့်နေပါရတယ်။ ၂၀၂၂ခုနှစ်ဒီဇင်ဘာလအတွင်းကတော့ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးနဲ့ဗိုလ်ချုပ်မှုရှိမယောင်လိုင်းတို့တွေ့ဆုံခဲ့ကြပြီးတော့အဲ့ဒီနေပြီးတော့တွေ့ဆုံပွဲမှာပဲစီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တမ်တမ်လီထုတ်လို့ရေးစွန့်ရင်နဲ့တွန်းထွက်ပစ္စည်းထုတ်လို့ရေးလု